နယူပြည်နယ်ယူတီကာမြို့က၈တန်းချောင်းသားအရွယ်ခရင်လူမျိုးမောင်ညာမွေးကိုလမ်းမှာရဲကမင်းမြန်းစစ်ဆေးစဉ်ရဲတပ်ဖွဲ့ဝင်တဦးရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားရတဲ့ဖြစ်ရပ်အတွက်အမှုမှန်ပေါ်ပေါက်စီလိုပြီးတရားမျှတမှုရဖို့လိုလားတယ်လို့ယူတီကာမြို့ခရင်လူမျိုးအဖွဲ့အစည်းကတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့တောက်ချာနေညကဖြစ်ခဲ့တဲ့ပြစ်ခတ်မှုအတွင်းရဲတွေရဲ့လုပ်ရက်ကမှန်ကန်မျှတမှုရှိရလားဆိုတာကိုရဲတပ်ဖွဲ့အတွင်းမှရောနယူးယောက်ပြည်နယ်ရှင်းနေချုပ်ယုံကပါစုံစမ်းစစ်ဆေးနေချိန်မှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့ကအသက်73နှစ်အရွယ်ကရင်လူမျိုးမောင်ညာမွေးသေဆုံးခဲ့ရတဲ့ဖြစ်ရပ်မှာရဲတပ်ဖွဲ့ဝင်တွေရဲ့လုဆောင်ချက်ကလုပ်ပိုင်ခွင့်အာဏာကိုအလွန်ကျုံသုံးခဲ့တယ်လို့သုံးသပ်မိတဲ့အတွက်မောင်ညာမွေးသေဆုံးမှုအတွက်တရားမျှတမှုရစေလိုကြောင်းယူတီကာမြို့ကရင်လူမျိုးအဖွဲ့အစည်းရဲ့ဒုဥက္ကဋ္ဌဇော်ဒန်နီယယ်ကပြောပါတယ်
ကျွန်တော်တို့အဓိကတောင်းဆိုချင်တာပြောရနော်ဒီ justice ပေါ်ညာမွေးနော်တရားဥပဒေစီရင်ချက်ကိုမှန်မှန်ကန်ကန်ကျွန်တော်ချမှတ်ဖို့ဆိုလိုချင်တာကဒီဟိုအာဏာကိုပေါ့နော်သူတို့စီမှာရှိတဲ့ဒီဥပဒေကိုအလွယ်သုံးစားလုပ်တဲ့ဒီရဲတွေကိုပေါ့နော်သူတို့ထိုက်တဲ့ပြစ်ဒဏ်ပေါ့နော်ထောင်တန်းဆိုတဲ့ထောင်တန်းပေါ့နော်အဲချမှတ်ဖို့ဒီရဲတွေနောက်ပိုင်းအဲ့လိုမျိုးပေါ့နော်နောက်ထပ်ပင်ညာမမလုပ်ဖို့ရယ်ပြီးလို့ရှိရင်ဒီစုံစမ်းစစ်ဆေးမှုတွေပေါ့ဗျာစုံစမ်းစစ်ဆေးမှုတွေတော့ကျွန်တော်ပြည်သူလူထုကိုပွင့်လင်းမြင်သာစွာနဲ့ချပြဖို့ရှင်းပြဖို့ပေါ့နော်ဒီကျွန်တော်တို့ဒီမျိုးမှရှိတဲ့ဘယ်လိုပြောတက်ဆိုင်တဲ့ကျွန်တော်တို့ထိတွေ့ဆက်ဆံနေတဲ့ပုံမှာတော့ဟိုသူတို့ကဒလိဒစားတော့ရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းကျွန်တော်တို့အပေါ်ပေါ့နော်သူတို့ရဲ့ဒီအမြင်တွေကတော့ဘယ်လိုပြောမလဲမတိမတာခွဲခြားမှုတွေရှိရပြဒါကတော့ကျွန်တော်အသုံးသတ်ချက်ပေါ့နော်ဒါကျွန်တော်အသုံးသတ်ချက်ပ
ါယူဒီကာရေးတက်ဖွဲ့တာဝန်ရှိသူတွေကတော့မောင်ညာမွေးလက်ထဲမှာသနတ်တွေ့ရှိခဲ့တာကြောင့်ပြစ်ခတ်လိုက်ရတာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာမြို့ကန်တွေကိုရှင်းပြခဲ့ကြောင်းဇော်ဒန်နီယာကဆိုပါတယ
်အဲဒီကောင်လေးစီမှာသနတ်တွေ့ရသနတ်ထုတ်တာတွေ့ရတဲ့ကြောင့်လို့သူတို့ကနေပြီးတော့သူ့ကိုဝန်စားပေါ့နော်လုံထွေးပြီးတော့ဖြစ်တဲ့ချိန်မှာအဲမှာသူတို့ဘက်ကနေပြီးတော့သနတ်တစ်ချက်ဖြစ်တယ်ပေါ့နော်နာဖြစ်တဲ့ပြီးတော့ကြာခင်မှာပဲဆင်းရဲရောက်ပြီးတော့အာကျွန်တော်ညီလေးအာညမွေရဆုံးသွားရပေါ့နော်သူတို့တတင်းစာရှင်းလင်းမဲ့လုပ်တဲ့အချိန်မှာဗာပြောလဲဆိုတော့ကျွန်တော်တတိထားမိတာကတော့ဒီတော်လေးကဒီရဲတွေကိုတနက်နဲ့ချိန်နေပေါ့နော်ဒါကတော့ဒါသူတို့ဘက်ကနေပြီးထင်မြင်ယူဆချက်ပေါ့ဒါပေမဲ့ကျွန်တော်တို့ဒီဘေးကနေပြီးတော့ပေါ့နော် by standard ရိုက်ထားတဲ့ဗီဒီယိုရကြည့်လို့ရှိရင်ကလေးကတော့ဟိုကျွန်တော်တွေ့ပြီးတဲ့အတိုင်းပဲသူကညီကြီးပေါ့ချော်လဲကြပါဘူးပြီးပထမရေတယောက်ကနေပြီးတော့အာလာပြီးတော့ကျွန်တော်ဗီဒီယိုမှာတွေ့တဲ့အတိုင်းပဲပေါ့ဗျာပေါ်ကနေဖီရဖီပြီးတော့သူကနှစ်ချက်နဲ့နောက်ပါလက်တီနဲ့ထိုးရထိုးပြီးတော့ဒုတိယရေအဝင်လာပြီးတော့အနိကတနနဲ့ပြစ်တာပေါ့နော်ဒါကျွန်တော်တို့ဒီဟိုဘေးဘက်ကနေ by standard ရိုက်ထားတဲ့ဗီဒီယိုကနေပြီးတော့ကျွန်တော်တွေ့ရတာပေါ့နော
်ဒါပေမဲ့ရေတပ်ဖွဲ့ဝင်တွေကိုချိန်ရွယ်ခဲ့တဲ့တနတ်ဟာအစ်စ်နီဘာတူတဲ့ Glock 17 Gen 5ပြောင်းတူတနတ်အတူဖြစ်ကြောင်းနောက်ပိုင်းစုံစမ်းစစ်ဆေးမှုတွေမှာသိခဲ့ရပါတယ်ဒိုနိုဗန်အလီရန်ကျောင်းကနေပြီးခဲ့တဲ့ဇွန်လကုန်ပိုင်းကမှရှစ်တန်းကိုအောင်မြင်ခဲ့ပြီးလာမယ့်စက်တင်ဘာလမှာအထက်တန်းတက်ဖို့ပြင်ဆင်နေတဲ့မောင်ညာမွေးရဲ့ဖြစ်ရပ်အတွက်ဝန်ထဲကြီးဝဲရကြောင်းနဲ့ရဲရီရဲ့လုပ်ရက်ကလူတာထက်အင်အားပိုသုံးခဲ့တယ်လို့မြင်ရကြောင်းဇော်ဒန်နီယာကရှင်းပြပါတယ
်ဟိုဘယ်လိုပြောမလဲဟိုတကယ်ပဲဝန်ထဲကြီးဝဲရတယ်နော်ဒီကလေးတယောက်ကိုရဲသုံးဦးကနေပြီးတော့ပေါ့နော်အပေါ်ကနေလည်းဖိတယ်ထိုးတယ်မကသေးဘူးဒီလောက်လဲကြနေရဲ့လေးတော့သူအနိကတနတ်နဲ့ပြတ်တတ်တယ်ဆိုတာကတော့ဒါကတော့လူသားတယောက်နေနဲ့ပေါ့တာမန်လူသားတယောက်နေနဲ့ဒါစဉ်းစားဉာဏ်ရှိတဲ့လူသားတယောက်နေနဲ့ကတော့ကျွန်တော်အားလုံးဆုံးဖြတ်နိုင်တယ် common sense ဆိုခေါ်ပါတော့ common sense ရတယ်ကျွန်တော်ကြည့်မယ်ဆိုရင်ဒါလားဒါဒီမျိုးပြစ်တင်တာမပြစ်တင်ဆိုတော့ကျွန်တော်အားလုံးသိရပဲဟိုဒီကလေးတယောက်ဘယ်လောက်ပဲရှိနေရှိနေချင်းမြေကြီးဥမှာလဲကြနေပြီသူတို့ကတယောက်ကဖိတာနေပြီနော်သူတို့ဒါသူမတိုင်းပြောရရင်ဗျာသူတို့ဒီကလေးကိုတကယ်ပဲဟိုဆာပါသူတို့ကိုလုံးနေဖိတာပဲသူတို့အားနေပဲသူတို့ချုပ်တိုက်ပြီဟိုပွင့်လင်းပြတနက်ကတော့အဲ့လိုမျိုးပေါ့နော်မပြစ်တဲ့အောင်ဒီလောက်အထိဟိုဆာပါနော်တနက်နဲ့ထုတ်ပြရတော့မဖြစ်တဲ့အောင်လို့ကျွန်တော်မြင်ပါတယ်အာရဲရဲထုတ်ပြတဲ့တည်းကဘာပြောလဲဆိုဒီတနက်ကကျွန်တော်တို့ဟိုဆာလေတနက်ပေါ့နော်ဟို pellet gun လို့ခေါ်ရလေကျွန်တော်ကလေးကစားလေတနက်အဲ့ဒါဟိုပေါ့နော်တော့ဘယ်လိုသူပြောရချက်ရတော့ဒီတနက်ကတကယ်ဟိုဆောင်တနက်လိုမျိုးပုံပေါ်ရပေါ့နော်ဒါပေမဲ့တကယ်ကြည့်တော့တကယ်တနက်လားဆိုတော့လည်းတကယ်တနက်မဟုတ်ဘူး
ဟောင်ယောင်မွေးဟာတိုင်းမြန်မာနယ်စပ်ကရင်ဒုက္ခသည်စခန်းမှာမွေးဖွားကြီးပြင်းလာခဲ့ပြီးအမေရိကန်ကိုရောက်လာတာ9နှစ်ကျော်8နှစ်လောက်ရှိပြီလို့သိရပါတယ်။ဒေါ်လာတဲ့သူ့ရုပ်အလောင်းကိုယူရီကာမြို့ Coast Street မှာရှိတဲ့ AA တိုက်မှာထားရှိပြီးဇူလိုင်လ6ရက်စနေနေ့မှာဒီဂျိုမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။